တော်ရရှိမြခင်ဗျာဟောရှေမစွာတော်ကဣသရေလလူမျိုးတွေထဲမှာယေပရောဟိတ်တွင်ဟာဖျားရှင်ထံတော်မှာယစ်ပူဇော်မှုတွေကိုလူတွေရဲ့ကိုစားဆောင်ရွက်ပေးရတဲ့သူတွေဖြစ်ကြပါတယ်ဖျားရှင်ရဲ့ပြည့်ညတ်တော်တွေကိုတကယ်ပဲလိုက်နာပါတယ်ဆိုတဲ့သူတွေဆိုတော့ဒီကနေ့ခရိယန်သင်းတော်အဖွဲ့အစည်းတွေထဲကသင်းတို့တရားဟောဆရာတွေခရိယန်ခေါင်းဆောင်တွေလို့ပေါ့အဲ့ဒီယေပရောဟိတ်တွေဟာအကျင့်သီလမရှိအလွဲလွဲအချောချောဖောက်ပြန်မှားယွင်းကြလေတော့ကိုယ်တိုင်ကသိုးသွန်းလူကြီးတွေဖြစ်နေကြလို့သိုးသွန်းလူငယ်တွေကိုမဟောနိုင်မပြောနိုင်တရားမပြနိုင်ကြတော့တဲ့အဖြစ်ကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှလေ့လာမှဖြစ်တဲ့ခရစ်ယာန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှေနဂတ်တိကျမ်းအခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်၉အထိမှာတွေ့ရပါတယ်ဒီကနေ့ခရစ်ယာန်သိုးသွန်းလူကြီးတွေရောခရစ်ယာန်သိုးသွန်းလူငယ်တွေဟာအကျိုးအဖြစ်ကိုမလွဲမသွေရင်ဆိုင်ကြရမယ်ဆိုတဲ့သတိပေးခြင်းနဲ့အတူဟောရှိနဂတိကျမ်းအခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်၉အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုသုံးသပ်တင်ပြထားပါဗျာ။
ကျွန်တော်တို့မိတ်ဆွေတို့ဟာပြီးခဲ့တဲ့အခန်းကြီး၃ရဲ့သင်ခန်းစာတွေအားဖြင့်ရွေးကောက်တော်မူသောဣတရီလလူမျိုးတို့အပေါ်မှာအဖဖျားသခင်အထူးသိစေခြင်းတဲ့ကြီးမြတ်လှသောအနာဂတ်စကားတွေကိုကြားနာခဲ့ကြပြီဖြစ်ပါတယ်။ဟုတ်ပါတယ်။ဟောရှိမှတဆင့်ဖော်ပြလိုက်တဲ့အခန်းကြီး၃ရဲ့နိဂုံးပိုင်းကလေးတွေရဲ့ဗျာဒိတ်တော်တွေဟာကျွန်တော်မိတ်ဆွေတို့အတွက်ပါအလုံးအရေးကြီးတဲ့အနာဂတ်ရည်တွေနဲ့ပတ်သက်ပြီးတော့အဖဖရာသခင်သိစေခြင်းတဲ့အချက်တည်းပဲလို့ကျွန်တော်အနေနဲ့ပြန်ပြီးတော့အမှတ်ရစေချင်ပါတယ်။သင်သည်ငါအဖို့နေရဲ့များစွာစောင့်၍နေရမည်။ပြည့်တစားမလုပ်ရ။အခြားသောယောက်ျားနှင့်မပေါင်းဖော်ရ။တို့ပြုလျင်သင်အဖို့ငါစောင့်၍နေမည်ဟုပြောထား၏။အကြောင်းမူကားဣသရေလအမျိုးသားတို့သည်နေရဲ့များစွာရှင်ဘရင်မရှိ၊မင်းသားမရှိ၊ရစ်ပူဇော်ခြင်းမရှိ၊စင်တုမရှိ၊သင်တိုင်းမရှိတိရက်ရုပ်တုမရှိဘဲနေရကြလိမ့်မည်။ထို့နောက်မှဣသရေလအမျိုးသားတို့သည်ပြန်လာ၍သူတို့ဖျားသခင်ထာဝရဖျားကို၎င်းသူတို့ရှင်ဘရင်ဒါဝိဒ်ကို၎င်းရှား၍နောင်ကာလ၌ကျေးဇူးတော်ကိုခံအံ့သောငါထာဝရဖျားထံတော်သို့တုန်လှုပ်လျက်ပြေးကြလိမ့်မည်တဲ့။အဲ့ဒီလိုကြားနာခဲ့ကြခြင်းပါမိတ်ဆွေအပေါင်းတို့ဟောရှိဆိုတဲ့အိမ်တော်ရှင်ဖခင်ပရောဖက်တယောက်ဟာသူ့ရဲ့အလွန်အလွန်စိတ်ပြည့်ဖွယ်ရာကောင်းလှတဲ့အိမ်တော်ကြီးခံစားချက်တွေကိုဘယ်လိုရင်ဆိုင်ရလဲအထူးသဖြင့်ခင်ပွန်းအပေါ်မှာတစ္ဆာဖောက်ပြီးတော့ပြည်တစားဘဝအထိဆင်းသက်နေပါသွားရသူသူ့မိမဂောမအတွက်ဘလောက်အထိပူလောင်သောကများရောက်ရတယ်ဆိုတာနဲ့စတင်ပြီးခဲ့တဲ့နောက်ခံဖြစ်စဉ်အပေါင်းတို့ဟာအဲ့ဒီအခန်းကြီး၃ရဲ့အဖဖျားသခင်ကိုတစ္ဆာဖောက်နေသူဣသရေလလူမျိုးတော်ရဲ့အကြောင်းတွေဘက်ကိုပုံစံမသိမသာပြောင်းလဲသွားပြီဆိုတာကိုကျွန်တော်တို့သတိပြုနိုင်ကြလိမ့်မယ်လို့ကျွန်တော်အနေနဲ့တွေးမိပါတယ်ဟုတ်ပါတယ်အိမ်တောင်တစ်ခုရဲ့အသွင်သဏ္ဍာန်ကိုဆောင်ယူပြီးတော့အဖဖျားသခင်ဖန်ဆင်းပေးထားတဲ့လူလောကကြီးကိုဖာဖျားသခင်ဟာဘလောက်ထိချစ်တယ်အထူးသဖြင့်သူချစ်လို့ရွေးကောက်ထားတဲ့ဣသရေလလူမျိုးတော်ဟာသူ့အချစ်ကိုမျက်ကွယ်ပြုပြီးတော့အခြားသောနတ်ဖျားတွေယုတ်တုဆင်းတုတွေကိုကိုးကွယ်နေကြတဲ့အချိန်မှာအဖာဖျားသခင်ဟာဘလောက်ထိအမျက်ဒေါသသင့်ရတယ်ဆိုတာတွေကိုဟောရှိအနာဂတ်တိဟာအခန်းကြီး၁ကလေးကပြင်းထန်စွာသတိပေးခဲ့တာကိုမိတ်ဆွေတို့မှတ်မိနေကြမှာပါအထူးသဖြင့်ဟောရှိနဲ့သူ့မိမဂောမမိသားစုမှာဖွားမြင်လာတဲ့ကလေးကလေး၃ယောက်ကိုအဖဖျားသခင်ကိုတော်တိုင်အမိပေးခဲ့တဲ့အမိနာမတွေကိုတိုင်ဟာဒီလူမျိုးဣတရီလအပေါ်အဖဖျားသခင်ဘလောက်အထိအမျက်ထွက်ခဲ့ပြီဆိုတာကိုထင်ရှားစေခဲ့တယ်လို့ကျွန်တော်ဆိုချင်ပါတယ်။အခန်းကြီး၁ထဲမှာဒီအချက်တွေကိုပြန်ပြီးတော့တွေ့နိုင်ပါလိမ့်မယ်။ထာဝရဘုရားကလေထိုသားကိုယေဇရီလအမိဖြင့်မှဲ့လော။အကြောင်းမူကားခဏကြာပြီးမှယေဇရီလအသက်ကိုတတ်သောအဖြစ်ကြောင့်ယေဟုအမျိုးကိုငါသည်ဒဏ်ပေး၍ဣတရီလအမျိုး၏နိုင်ငံကိုဆုံးစေမည်။တခါဆက်ပြီးတော့ငါသည်ဣသရေလအမျိုးကိုနောက်တဖန်မသနာမဆုံမဲ့ဖဲဧကံအမှန်ပယ်ရှင်းအောင်မည်တဲ့အဲ့ဒါကတော့ဒုတိယမြောက်သမီးလေးလောရုဟာမာကိုဖွားမြင်တဲ့အချိန်မှာအဖဖျားသခင်ချထားပေးခဲ့တဲ့ဂျာရိတော်ပဲဖြစ်ပါလေတခါနောက်ဆုံးသားလေးလောအံမိဆိုတာမွေးလာပြန်တော့ထိုသားကိုလောအံမိအမိဖြင့်မှဲ့လောအကြောင်းမူကားတင်တို့သည်ငါဤလူမဟုတ်ငါသည်လည်းတင်တို့ဤဖျားသခင်မဟုတ်တဲ့ကြောက်เสียမကောင်းဘူးလားငါဤလူမဟုတ်တော့ဘူးငါသားသမီးမဟုတ်တော့ဘူးဆိုတဲ့အထိဣသရီလတို့အပေါ်မှာအဖဖះဆုံးဖြတ်ခဲ့ရခြင်းများအကြောင်းတွေဟာလေဘလောက်အထိအဲ့ဒီသမိုင်းအဖြစ်ရိုင်းခဲ့သလဲဆိုတဲ့ဓမ္မရာဇဝင်မှတ်တမ်းများနဲ့ပဲကျွန်တော်တို့ဟာသက်သေထူနိုင်ခဲ့ပြီအထက်ထက်ကြားနာခဲ့ကြပြီလေဖြစ်ပါလေကျွန်တော်အနေနဲ့အသေးစိတ်ပြန်ပြီးတော့ပြောနေဖို့လိုမယ်မထင်ပါဘူးဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလောက်အထိဆိုးသွမ်းမိုက်မဲတဲ့လူမျိုးတော်အပေါ်မှာအဖဖះသခင်ဟာအိမ်တောင်တစ်ခုကဖောက်ပြန်သူချစ်စနီးကိုသူ့ရဲ့ခင်မောဟာပြည့်ညတ်တော်အရာအသေးသတ်ပြရမယ်ဆိုတဲ့ပြည့်ညတ်ချက်ကြီးကို ကိုယ်တိုင်ကဖောက်ဖြက်ပြီးတော့မင်းပြန်ပေါင်းစီဆိုတဲ့အမိန့်တော်ကိုချထားပေးခဲ့တယ်လို့အဲ့ဒီလူမျိုးတော်အပေါ်မှာလေငါသားသမီးများမဟုတ်ငါဤလူများမဟုတ်လို့စီရင်ခဲ့ခြင်းနဲ့အတူတူပဲဘလောက်အထိခွင့်လွှတ်နိုင်ပြန်တယ်သီးခံနိုင်ပြန်တယ်ကျေးဇူးပြုပြန်တယ်ဆိုတဲ့ဓမ္မသဘောတရားတွေဟာဖြင့်အမခန်းနိုင်လောက်အောင်စက်တိုက်တွေ့နေရတယ်လို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်ဒီကနေ့ရောက်ရှိလာပြီးဖြစ်တဲ့ဟောရှိအနာဂတ်ကျမ်းအခန်းကြီး၄ဟာလေအဲ့ဒီလိုပဲမေတ္တာတော်ရဲ့သဘောကိုတွေ့ရခြင်းနဲ့အတူအလွန်မှတ်သားခြင်းစရာအနာဂတ်ကျမ်းတစုအဖြစ်နဲ့အခုလိုစတင်ပြီးမှဖြစ်ပါတယ်ဟောရှိအနာဂတ်ကျမ်းအခန်းကြီး၄အငယ်၁နဲ့၂အိုးဣတရီလာအမျိုးသားတို့ထာဝရဘုရား၏အမိန့်တော်ကိုနားထောင်ကြလော့ထာဝရဘုရားသည်ပြည်သူပြည်သားတို့နှင့်တရားတွေ့မှုရှိတော်မူ၏အကြောင်းမူကားသူတို့သည်တစ္ဆာမရှိဂယုဏာမရှိဘုရားသခင်ကိုမသိကြကျိန်ဆဲခြင်းမှုသာစကားကိုပြောခြင်းလူအသက်ကိုတတ်ခြင်းသူ့ဥစ္စာကိုခိုးခြင်းသူ့မယားကိုပြစ်မှားခြင်းတို့၌အစီအတာမရှိလူအသက်ကိုတတ်သောအပြစ်အထက်ထက်ရှိကြ၏ကျွန်တော်ကဒီအပိုင်းကလေးဟာဖြင့်အခုမြောက်ဖက်ဣသရေလကိုစူပူချိန်ပေါင်းနေတဲ့အချိန်မှာပဲတောင်ဘက်ယူဒပြည်ကယူဒတွေအတွက်လေပရောဖက်ကြီးဟေရှာယမှတဆင့်အဖဖျားသခင်စူပူချိန်ပေါင်းခြင်းနဲ့တိုက်ဆိုင်နေတယ်လို့ဆိုကြပါတယ်ဟုတ်ပါတယ်ဟေရှာယအနာဂတ်ကျမ်းရဲ့အစတွေကိုပြန်ပြီးတော့ကြည့်ကြပါထာဝရဘုရားမိန့်တော်မူသည်ဖြစ်၍အိုးကောင်းကင်ကြားလော့အိုမြေကြီးနားထောင်လော့မိန့်တော်မူချက်ဟူမူကားငါကြွေးမွေးပြည့်စုသောသားသမီးတို့သည်ငါ့ကိုပုံကံကြပြီနွားတော်လည်းမိမိအရှင်ကိုသိ၏မြဲတော်လည်းမိမိသခင်၏မြဲဆောင်ကိုသိ၏ဣသရေလအမျိုးသားတို့မူကားငါ့ကိုမသိကြငါ၏လူမျိုးမူကားမစင်ကျင်တတ်ပါတကားဆိုးရုပ်သောအမျိုးဒုစရိုက်ဝန်ကိုထမ်းရွက်သောလူစုမတရားသဖြင့်ပြုသောအနှွဲထောက်ပြန်သောသားသမီးပါတကားထာဝရဘုရားကိုစွန့်ကြပြီဣသရေလအမျိုး၏ဖန်ရှင်သောဘုရားကိုမယိုမသေပြုတ်၍ပယ်ကြပြီတဲ့ကဲမယိုမဆွဲကြီးဖြစ်နေပြီမဟုတ်ဘူးလားတခုတော့ရှိနေပါတယ်နော်အဲ့ဒီယူဒကိုမှသားသမီးများလို့ပြောသေးတယ်ဣသရေလကိုကြတော့ငါသားသမီးမဟုတ်ဆိုတဲ့အထီးအခြေဆိုင်သွားခဲ့ပြီဒါဟာဘာမှအဖဘုရားသခင်ကတကူးတကန့်လူမျိုးအချင်းချင်းကိုပဲခွဲခြားတာမဟုတ်ပါဘူးနော်အတိုင်းအဆအရာအပြစ်ကြီးလွန်းတာပါဝင်တယ်ဒါဝိဒ်အမျိုးဖြစ်တဲ့ယူဒအပေါ်မှာဒါဝိဒ်ကိုမျက်နှာထောက်ပြီးတော့သက်ညာဖို့ဗျာဒိတ်ပြုခဲ့ခြင်းကြောင့်လည်းပါဝင်တယ်။ဒါအပြင်အလွန်အရေးကြီးတဲ့ကက်တီရှင်သခင်ခရစ်တော်ရဲ့အနာဂတ်တွေကိုဆက်လက်ဖော်ပြစရာတွေအများကြီးကြံ့နေသေးလို့လည်းဖြစ်နိုင်တယ်ဆိုတာကိုကျွန်တော်အနေနဲ့အလေးနဲ့ရှင်းပြခဲ့ပြီးပါပြီ။မှန်ပါတယ်။ထာဝရဘုရားကြီးအမှုတော်များနဲ့ပတ်သက်လို့ကျွန်တော်လူသားများဟာလုံလောက်တဲ့အသည့်တရားကိုရယူနိုင်ကြတာကြီးပဲဖြစ်ပါတယ်။အဖဖျားသခင်ရဲ့ဘုံတကူအာနုဘော်တော်ကိုအမိမတွက်ဆနိုင်ပေမဲ့အဖဖျားသခင်ဟာနှုတ်ကပတ်တော်မှတဆင့်ကျွန်တော်တို့အတွက်လုံလောက်သောဝိညာဉ်အသိတရားကိုပေးစွန့်လျက်ရှိနေပါလေ။အခုမြောက်ဖက်ဣသရေလဆရာဟာဒီဩဝါဒစာနဲ့မတိမ်မငြိမ်မှပဲကျွန်ဖြစ်ဖို့လက်တကန်းလောက်ပဲရှိနေတော့တယ်။ယူဒကတော့နောက်ထပ်နှစ်တရာလောက်ဆက်ပြီးတော့အတွန့်ရှည်လေးဦးမယ်ဆရာတွေ့ကိုလေကျွန်တော်တို့မှတ်သားနာယူခဲ့ကြပြီးပါပြီ။နောက်တစ်ခုထပ်မံအရေးကြီးနေတာကတော့အဲ့ဒီတောင်ဘက်ယူဒကပုံကန်းနေသောလူမိုက်ယူဒတို့အတွေ့အဖဖျားသခင်ဟာမင်းတို့ကိုယ့်အပြစ်ကိုကိုယ်တိုင်ပြန်ပြီးတော့သိကြပါမင်းတို့ကငါဟာလက်ရည်တပြင်းစည်းဆိုသလိုအတူတကွအဆင့်မြင့်ပြီးတော့တရားသဖြင့်စီရင်ခြင်းပါလေကိုယ့်အပြစ်တွေကိုကိုယ်တိုင်ကသိကျွမ်းနားလေကြအပြစ်ဖြေရာဝတ်ကိုပြန်ပြီးတော့ပြုစီခြင်းပါလေဆိုတဲ့အကြည့်အလွန်အရေးကြီးတဲ့ချွင်းချက်တစ်ခုနဲ့ကျေးဇူးပြုခဲ့သေးတယ်ဆိုတာကိုလေဟေရှာယအနာဂတ်ဤရအခုလို့ကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်အဲ့ဒီဟေရှာယအနာဂတ်ခန်းကြီးတအငယ်78ကနေ20အတွင်းမှာပြန်ကြည့်ပါ။ထာဝရဘုရားမိန့်တော်မူသီးကလာကြတရားစီရင်ကြကုန်အံ။တင်တို့အပြစ်သည်ဤသောအဆင်းရှိတော်လဲမိုးပွင့်ကဲ့သို့ဖြူလိမ့်မည်။ဂရီပါဤနှင့်အမျှဤတော်လဲသိုးမွေးကဲ့သို့ဖြစ်လိမ့်မည်။တင်တို့သည်ကြည်ညိုနားထောင်လျင်မြေအသီးအနှံကိုစားရကြလိမ့်မည်။သို့မဟုတ်ငင်းဆန်ပုန်ကန့်လျင်ဓာလက်နှင့်ဖြင့်ဆုံးရကြလိမ့်မည်ဟုထာဝရဘုရား၏နှုတ်တော်တွင်အမိန့်တော်ရှိ၏တဲ့။မေဆွေအပေါင်းတို့အဲ့ဒီလိုနှုတ်ကပတ်တော်မှတဆင့်အလွန်အလွန်ခေဝါခညာလွန်လှတဲ့ဖို့ပြချက်တွေဟာအခုဣသရေလလူမျိုးတော်အတွက်လည်းအကျုံးဝင်တယ်။ကျွန်တော်မေဆွေတို့ယုံကြည်သူတွေအားလုံးနဲ့တကွအပြစ်လူပေါင်းသမိုင်းကလူသတ္တဝါတွေအားလုံးအတွက်လည်းသက်ဆိုင်ခြင်းရှိနေတယ်။ဒါကြောင့်မို့လို့လေအိုကောင်းကင်ကြားလို့အိုမြေကြီးနားထောင်လို့ဆိုပြီးတော့အဖဖျားသခင်ဟာစက်ကြဝဠာအနန္တကိုတိုင်တယ်ပြီးမှဒီနှုတ်ကပတ်တော်တွေကိုချပေးခဲ့ခြင်းပဲ။တစ်ချိန်တည်းမှာပဲအရေးကြီးတဲ့အချက်တစ်ခုကျမ်းမာသေးတယ်။ယူဒပြည်ကယူဒဣသရေလနဲ့တကွမြောက်ဖက်ဣသရေလတွေအကုန်လုံးဟာ သူ့မျက်စိအောက်မှာတော့အနာဂတ်မှာအတူတူပဲတပေါင်းတစ်စီးတည်းဖြစ်ကြရလိမ့်မယ်။နောက်ဆုံးသောကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ထောင်တဲ့အချိန်ကြရင်အဲ့ဒီလူမျိုးတော်ဟာအကျွဲ့မဲ့ငါဤလူအဖြစ်ငါစီကိုပြန်လာကြရလိမ့်မယ်ဆိုတဲ့ဗျာဒိတ်ဂရိတော်တို့ကိုလည်းဟောရှေမှတဆင့်ပဲတရားသခင်ဂရိပြုချထားပေးခဲ့ပြီဖြစ်ပါတယ်။ဟောရှေအနာဂတ်ကျမ်းအခန်းကြီး၁ရဲ့ဤကုန်းမှာအခုလိုဖော်ပြထားပါတယ်။ထိုအခါယုဒအမျိုးသားတို့နှင့်ဣသရေလအမျိုးသားတို့သည်စုဝေးပေါင်းဖော်၍မင်းတဦးတည်းကိုချီးမြှောက်သဖြင့်ထိုပြည်တည်းကထွက်လာကြလိမ့်မည်။ယေဇရေလနေ့သည်ကြီးမြတ်သောနေ့ဖြစ်ရလိမ့်မည်ဟုမိန့်တော်မူ၏။အဲ့ဒီတိုင်းပါပဲ။ဟောရှေအနာဂတ်ကျမ်းအခန်းကြီး၂ရဲ့ဤကုန်းမှာကျတော့အခုလိုဖြစ်ပါလေ။ထိုသူတို့သမီးကိုမျိုးစေ့ကဲ့သို့မြေ၌ကိုအဖို့ငါကျဲမည်။မတနာမစုံမဲ့အပ်သောသူတို့သမီးကိုငါသနာစုံမဲ့မည်။ငါဤလူမဟုတ်သောသူကိုလေသင်သည်ငါဤလူဖြစ်သည်ဟုငါဆိုမည်သူကလည်းကိုတော်သည်အကျွန်ုပ်၏ဖျားသခင်ဖြစ်တော်မူသည်ဟုရှောက်လိမ့်မည်ဟုမိန့်တော်မူ၏မိတ်ဆွေအပေါင်းတို့ခမညာတလောက်အထိမြေသားဇာတိဇယိုက်နဲ့စာရန်ဘက်မှမိုက်ဖက်ပါခဲ့တဲ့လူမျိုးတော်ကိုကောင်းကြီးပေးနေတဲ့ဖျားသခင်ဟာအခုချိန်မှဆိုရင်လူစိုးလူသွန်းဣတရီလာမှသည်ကျွန်တော်မိတ်ဆွေတို့အပါအဝင်အပြစ်သားလူတတ္တဝါများအားလုံးသတိပြုခြင်းစရာစင်ကျင်နှလုံးသွင်းခြင်းစရာဗျာဒိတ်များကိုချထားပေးလျက်ရှိနေပါ रे ။ဒါကြောင့်မလို့လေအခုအချိန်မှဆိုရင်ဣတရီလမြောက်ပိုင်းကဣတရီလတို့အတွက်ဖျားသခင်နဲ့တရားတွေ့ရလိမ့်မယ်။တစ္ဆာမရှိဂိယုနာမရှိဖျားသခင်ကိုမသိကြဆိုပြီးတော့အငဲတက်ဟာဖော်ပြထားတယ်။ပြီးတဲ့နောက်မှာတော့အဲ့ဒီခေတ်ကာလမှာလွှမ်းမိုးနေတဲ့ပြည့်ညတ်တော်ဆယ်ပါးကိုကိုစားပြုထားတယ်။အပြစ်စင်ရင်အတူကျုံနဲ့ဣတရီလကိုတရားစွဲဆိုပြီးတော့သတိပေးလိုက်ပါ रे ။เจ้ามูกาตูโดติติสสาမရှိဂယုနာမရှိဖျားသခင်ကိုမသိကြကျိန်ဆဲခြင်းမှုသာစကားကိုပြောခြင်းလူအသက်ကိုတတ်ခြင်းသူ့ဥစ္စာကိုခိုးခြင်းသူ့မယားကိုပြစ်မှားခြင်းတို့၌အစီအတာမရှိလူအသက်ကိုသတ်သောအပြစ်အထက်ထက်ရှိကြ၏အခုအပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သင်သိရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီရတော့သူမွေးဖွားလာတဲ့အမေရိကန်နိုင်ငံလူအဖွဲ့အစည်းပြီးတော့အင်မတီအင်မတန်လွတ်လပ်ပါတယ်ဆိုတဲ့အနောက်တိုင်းအရရက်ကလူအဖွဲ့အစည်းကြီးတွေအကုန်လုံးကိုခြုံငုံပြီးတော့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။အဲ့ဒီအချက်တွေကိုရှင်းလင်းနိုင်ဖို့အတွက်ကတော့ဆက်လက်တင်ပြရမယ်။အငဲသုံးမပရင်ဘယ်လို့မှမဖြစ်နိုင်ပါဘူး။ထို့ကြောင့်ပြည်သည်ညိုညင်လိမ့်မည်။ပြည်သားအပေါင်းတို့နှင့်တကွတောသားရေမိုးကောင်းကင်ငှက်တို့သည်အာရော့ကြလိမ့်မည်။ပင်လယ်ငါးတို့သည်လည်းကုန်ကြလိမ့်မည်။တိရက်ကွက်တိကြနေတဲ့တရားကတော့ဒီခေတ်ဒီကဘာမှမရှိနိုင်တော့ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။ဟုတ်ပါတယ်အဲ့ဒီအချိန်ကာလတုန်းကမြောက်ဖက်ဣသရီလဟာကျွန်လဲဖြစ်ရောကြီးနဲ့ဖုတ်ဖုတ်ဆုတလူဖြစ်ကြံရခဲ့တယ်တရေ၆တဲ့နိုင်ငံကြီးလိုပဲဖြစ်ကြံရခဲ့တယ်ဆရာတွေကကျွန်တော်တို့ဓမ္မရာဇဝင်မှာပြန်ပြီးတွေ့ရတော့အဖဖျားသခင်ဟာမြေကြီးသားဖြစ်တဲ့လူမျိုးတော်ကိုအပြစ်ပေးတာနဲ့တပြိုင်နက်အဲ့ဒီမြေကြီးသားတို့ယက်တီမိတွေ့နေထိုင်ရအဲ့ဒီမြေကြီးကိုပါရောပြီးတော့အပြစ်သင့်စီတယ်အဲ့ဒီမြေနဲ့ပတ်သက်တဲ့အခြားတရိတ်ဆန္ဒလောကတစ်ခုလုံးဟာလေကြောက်ခမန့်လိလိရောပြီးတော့ပြက်သုံးကုန်ရတယ်ဆိုရက်မလွဲနိုင်သောအပြစ်ဒဏ်သင်ခြင်းသရုပ်ကိုရင်ဆိုင်ရစီတယ်လို့ကျွန်တော်ဆိုချင်ပါ रे ဒီနေရာမှာကျွန်တော်အနေနဲ့အဲ့ဒီဣသရီလာတို့ကျွန်ဖြစ်ခါစားအခြားအရရက်ကတိုင်းတစ်ပါးသားတွေကိုအာရှုရိလူမျိုးတွေဟာအဲ့ဒီဣသရီလာတို့ရဲ့ကိုလိုနီမှာနေရာချတယ်အဲ့ဒီတိုင်းတစ်ပါးသားတွေဟာဖျားသခင်ကိုမသိတဲ့လူတွေဖြစ်တဲ့အလျောက်သူတို့ဖျားတွေကိုဟိုမာတဲဒီမာတဲလောက်ကြတယ်အဲ့ဒါနဲ့ပဲအဖဖျားသခင်ဟာအလွန်စိတ်ဆိုးပြီးတော့ရှင်သေးတွေကိုလှုပ်ပြီးတော့ဒီလူတွေကိုကြိုက်ခိုင်းတယ်ဆိုတဲ့မှတ်တမ်းတွေကိုပြန်ပြီးတော့တွေ့နိုင်ပါတယ်။ဓမ္မရာဇဝင်သရုတ်ထစာဆောင်အခန်းကြီး18အငယ်24မှ28အတွင်းမှာဒီအကြောင်းတွေကိုအသေးစိတ်ကျွန်တော်ပြန်ပြီးမြင်နိုင်ပါတယ်။အာရှုရိရှင်ဘရင်သည်လေဘာဘူးလုံးမျိုးသားကုသမျိုးသားအာဝမျိုးသားဟာမတ်မျိုးသားသေဖရဝိန်မျိုးသားတို့ကိုဆောင်ခဲ့၍ရှမာရိမျိုးရာမျိုးရွာတို့တွင်ဣသရေလအမျိုးသားကိုစားထားသဖြင့်ထိုလူတို့သည်ရှမာရိမြို့ရွာတို့ကိုသိမ်းယူ၍နေရာကျကြ၏နေရာကျစကထာဝရဘုရားကိုမယူသေးသောကြောင့်ရှင်သေတို့ကိုဆေးလွှတ်၍အချို့တို့ကိုကိုက်စေတော်မူ၏ထို့ကြောင့်အချို့တို့ကကိုတော်ပြောင်းစီ၍ရှမာရိမြို့ရွာတို့၌ထားတော်မူသောလူအမျိုးမျိုးတို့သည်ထိုပြည်ဆောင်ဘုရား၏တရားကိုနားမလည်သောကြောင့်ထိုဘုရားသည်ရှင်သေတို့ကိုဆေးလွှတ်၍နေရာကျသောသူတို့ကိုသတ်ပါသည်ဟုအာရှုရိရှင်ဘရင်အားလျှောက်ကြသောအာရှုရိရှင်ဘရင်ကထိုပြည်မှသိမ့်ခဲ့သောယေဘရဟိတယောက်ကိုပြန်ပို့ကြသူသည်တွား၍ထိုပြည်ဆောင်ဖျားဤတရားကိုတွင်တင်လျက်နေပါလေစေဟုမိန့်တော်မူသည့်အတိုင်းရှမာရိမြို့မှသိမ့်ယူခဲ့သောယေဘရဟိတယောက်သည်ပြန်လာ၍ဘေသလမြို့၌နေလျက်ထာဝရဖျားကိုအဘယ်သို့ယူသေးရမည်ကိုတွင်တင်လေ၏မရှင်းဘူးလားအဖဖျားသခင်ကိုနားမလဲမသိကျွမ်းနဲ့တခြားသောတိုင်းတစ်ပါးသားတွေကိုအာရှုရိဘရင်ဟာအဲ့ဒီကျွံဖြစ်သွားတဲ့ဣသရေလနေမြို့မှာအတင်းထိုးသွင်းနေ အဲ့ဒီလူတွေကလည်းအဖဖျားသခင်ကိုမသိတော့မယုံမသိမချေမငန်နေလုတဲ့အချိန်မှာအဖဖျားသခင်ဟာရှင်သေးတွေနဲ့ရှူတိုက်ပေးတယ်တဲ့ဘလောက်ထူးဆန်းတုံးမိတ်ဆွေအပေါင်းတို့ဒီလိုရှင်သေးတွေကကြိုက်တယ်ဆိုတာဟာသာမန်မဟုတ်နိုင်ဘူးအဲ့ဒီတောသားရဲတွေငတ်စီစာလောင်မွတ်သိစီအားပြတ်စီဆိုတဲ့အမိန့်တော်ကြောင့်သာလျှင်အငတ်ငတ်အပြတ်ပြတ်နဲ့ဖြစ်နေတဲ့ရှင်သေးတွေဟာလူတွေကိုလိုက်ဆွဲတဲ့ဘဝရောက်တာပဲလို့မိတ်ဆွေတို့ကောင်းကောင်းကြီးသဘောပေါက်ခံယူနိုင်ပါတယ်ကျွန်တော်ကပြီးခဲ့တဲ့ရက်အနည်းငယ်တုန်းကဖာယေတရိဆန်တို့ရဲ့လောကအကြောင်းကိုရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုကြည့်ရပါတယ်။အစာငတ်မှုခေါင်းပါပြီးတော့မိုးခေါင်တဲ့ကာလတစ်ခုအတွင်းမှာရှင်သေတွေ၊ကြံ့နေ၊မိချောင်းကြီးတွေ၊မြောက်တွေ၊ငှက်တွေ၊မွေတွေ၊သမင်တွေအကုန်လုံးဒုက္ခရောက်ရတဲ့ဖြစ်ရမှန်းကိုသိပ္ပံသုတေတီတွေကတက်ဆွန်ဆံပြားမှတ်တမ်းပြုထားတဲ့ဇာတ်လမ်းပါ။အဲ့ဒီဇာတ်ကားကိုကျွန်တော်ကြည့်ပြီးမြင်ရတဲ့အချိန်ကျတော့အဖဖျားသခင်ရဲ့ကျေးဇူးတော်ကိုကျေးဇူးလက်လွတ်ခံယူနေတဲ့လူတွေအဖဖျားသခင်ကိုမကြောက်မရွံ့တော်လှန်နေတဲ့လူတွေသိကြဖို့အဖဖျားသခင်ရဲ့စီရင်တော်မူခြင်းတွေဟာအင်မတန်ကြောက်စရာကောင်းတယ်။တစ်ချက်ခုတ်ရင်ဆယ်ချက်မကပြတ်တယ်ဆိုတဲ့သဘောတရားကိုအလေးအနက်ယုံကြည်နားလည်လာမိပါတယ်။ဒီအပိုင်းလေးမှာ104ခုမြောက်သောဆာလံတည်ခြင်းရဲ့ဖို့ပြချက်တွေကိုလည်းဆက်ပြီးတော့ကျွန်တော်အောက်မေ့မိပါတယ်။အဲ့ဒီ104ခုမြောက်သောဆာလံရဲ့အငယ်20မှ25အတွင်ကိုမိတ်ဆွေတို့ပြန်ပြီးတော့ကြည်စီခြင်းပါတယ်။ကိုတော်သည်မှောင်မိုက်ကိုစီရင်တော်မူ၍ညဖြစ်ပါ၏။ထိုအချိန်၌တောတရိษံအပေါင်းတို့သည်တွားလျက်ထွက်တတ်ကြပါ၏။ချင်းသိဗျို့တို့သည်လူရဲ့ချင်းအလိုငှာဟောက်၍ဖျားသခင်ထံမှအစာကိုရှာကြပါ၏။တဖန်နေထွက်ပြန်လျင်သူတို့သည်ဆုတ်သွား၍နေမြဲတွင်တို့၌အိပ်နေကြပါ၏။လူသည်လည်းလှုပ်ဆောင်ပြုတ်မှုခြင်းဟာညဦးတိုင်အောင်ထွက်သွားပါ၏။အိုးထာဝရဖျားကိုရောစီရင်ပြုတ်ပြင်းတော်မူသောအရာတို့သည်အလွန်များပြားပါ၏။ရှိရှိသမျှတို့ကိုပညာတော်အဖြစ်ဖန်ဆင်းတော်မူ၏။မြေကြီးသည်ဗန္တာတော်နှင့်ကြွယ်ဝပါ၏။မရေတွက်နိုင်အောင်တွားရသောတိရစ္ဆာန်အစရှိသောတိရစ္ဆာန်အကြီးအငယ်အများတို့နေရာကြီးမားကျယ်ဝန်းသောသမုတ်တရားလည်းရှိပါသေး၏တဲ့အဲ့ဒီလိုတွေ့ရခြင်းဖြစ်ပါလေမပြီးသေးပါဘူးနော်တခါအဲ့ဒီတတ်တတ်လောကကြီးဟာသူကျွေးမွေးပြုစုမှစားရတယ်သူအငတ်ထားပြန်တော့လေအကုန်သေကုန်ကြရစမြေတယ်ဆိုတာကိုလေအခုလိုဆက်ပြီးတွေ့ရပြန်ပါလေထိုသို့သောတိရစ္ဆာန်အပေါင်းတို့သည်အချိန်တန်လျင်အစာကျွေးတော်မူစေခြင်းဟာကိုယ်တော်ကိုမျှော်လင့်လျက်နေကြပါ၏ကိုတော်ချထားတော်မူသည့်အတိုင်းသူတို့သည်သိမ့်ယူကြပါ၏လက်တော်ကိုဖွင့်တော်မူသောအဖြစ်သူတို့သည်ကောင်းသောအရာနှင့်ရောင်ရဲကြပါ၏မျက်နှာတော်ကိုလွှဲတော်မူလျင်သူတို့သည်ပင်ပန်းကြပါ၏သူတို့အသက်ကိုရုပ်သိမ့်တော်မူလျင်သူတို့သည်သေ၍မိမိတို့မြေမှုန့်တဲသို့ပြန်သွားကြပါ၏တဖန်ဝိညာဉ်တော်ကိုလွှတ်၍သူတို့ကိုဖန်ဆင်းတော်မူသည့်ဖြင့်မြေကြီးမျက်နှာကိုအသစ်ပြုပြင်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့အခုကျွန်တော်တို့ရဲ့ကဘာမှာကောဒီအတိုင်းဖြစ်ပြနေပြီမဟုတ်ဘူးလားလူပတ်ဝန်းကျင်ညဉ့်ဉန်းမှုတွေနဲ့အတူတောမြိုင်ကန္တရာကြီးတွေရေမြေသမုဒ္ဒရာတွေပျက်စီးကုန်ကြပြီမဟုတ်ဘူးလားရှင်သေးတွေကျက်သစ်တွေဝက်ဝံတွေကြံ့တွေဆင်းတွေအကုန်လုံးမျိုးပြုတ်ခံပြီလို့မနေ့ကြီးပြန်ပြီးထိမ့်သိမ့်နေရပြီဆိုတာကကဘာအရက်ကသတင်းဒီမှာကျွန်တော်တို့ကြားနေရပါတယ်မိတ်ဆွေအဲ့ဓာတွေဟာကျွန်တော်တို့ရဲ့ကဘာမှာဒီအတိုင်းဖြစ်ပြနေခြင်းပဲမဟုတ်ဘူးလားလို့ကျွန်တော်မေးချင်ပါတယ်အဲ့ဒီလိုလေကျွန်တော်ကမေးလိုက်ရောဒါဖျားသခင်လုတ်တာလို့ခုနကပဲမင်းပြောတယ်ငါတို့ ਨੇ ဘာဆိုင်လဲဆိုပြီးမေးကြမယ်ထင်ပါတယ်ဆိုင်လိုက်သမှအကြီးအကျယ်ဆိုင်ပါတယ်မေဆွေဟုတ်ပါတယ်ဖျားသခင်လုတ်တာမှန်ပါတယ်ဘာဖြစ်လို့လုတ်ပါသလဲစံစာကိုသိချက်ပြန်ပြီးတော့ကြည်ပါအကြောင်းမူကားသူတို့သည်တစ္ဆာမရှိဂယုနာမရှိဖျားသခင်ကိုမသိကြကျိန်ဆဲခြင်းမှုသာစကားကိုပြောခြင်းလူအသက်ကိုသတ်ခြင်းသူ့ဥစ္စာကိုခိုးခြင်းသူ့မယားကိုပြစ်မှားခြင်းတို့၌အစီအတာမရှိလူအသက်ကိုသတ်သောအပြစ်အထက်ထက်ရှိကြ၏တဲ့မရှိဘူးလားမိတ်ဆွေအပေါင်းတို့ကျွန်တော်လူအဖွဲအစည်းရဲ့အပြစ်ဒဏ်ကိုရော့ပြွန့်ပြီးတော့ပေးဆက်စေခြင်းပဲဆိုတာကိုရှင်းလင်းပြတ်သားစွာကျွန်တော်ခံယူနိုင်ကြပါပြီဟောရှေအနာဂတ်ကျမ်းအခန်းကြီး၄အငယ်၄နဲ့၅တို့ရာတွင်အဘယ်သူမျှမစည်းတားစေနှင့်အဘယ်သူမျှမဆုံးမစေနှင့်အကြောင်းမူကားသင်၏အမျိုးသားချင်းတို့သည်ယစ်ပရောဟိတ်နှင့်ဆန့်ကျင်ဘက်ပြုသောသူကဲ့သို့ဖြစ်ကြ၏ထို့ကြောင့်နေ့အချိန်၌သင်သည်လဲရလိမ့်မည်ညအချိန်၌သင်နှင့်အတူပရောဖက်သည်လည်းလဲရလိမ့်မည်သင်အမိကိုလည်းငါဖြစ်စည်းမည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုအချိန်ကာလမှာယစ်ပရောဟိတ်တွေဟာလည်းအလုတ်ကိုကောင်းကောင်းမလုတ်ကြတော့ဘူးဣသရေလရဲ့သမိုင်းဝင်သိုးသွန်းလူကြီးစည်းရင်မှာအကုန်ပါကုန်ရပြီဆိုတာကိုတခြားအနာဂတ်တီတွေမှတ်တမ်းမှတ်ရာတွေနဲ့အပြည့်ညှိယူလို့ရနိုင်ပါတယ်။အဲ့ဒီတော့ဒီလူတွေမှာဩဇာအာဏာကလည်းမရှိဣသရေလကိုလည်းမထိန်သိမ်းနိုင်တော့ဘူးဆိုတာကိုကျွန်တော်တို့တွေ့နိုင်ပါတယ်။အဲ့ဒါနဲ့ပဲအဲ့ဒီယစ်ပရောဟိတ်တွေရဲ့ကိုးစား အဖဖျားသခင်ဟာပရောဖက်တွေကိုထပ်မံဆေလွှတ်ပြီးတော့လူမျိုးတော်အတွက်သူ့ရဲ့ဗျာဒိတ်တော်တွေကိုခြားထားပေးစေတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်အဲ့ဒီလူမျိုးတော်ရဲ့ပရောဖက်ကြီးတွေကိုယ်တိုင်ဟာလေလူမျိုးတော်နဲ့အတူလဲပြိုကုန်ကြရမှာပဲဆိုတာကိုဟောရှိအနာဂတ်ဟာဆက်လက်ဖော်ပြပေးလိုက်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်တို့ပြီးခဲ့တဲ့အတိတ်သင်ခန်းစာမှာတွေ့ခဲ့ရတဲ့ပရောဖက်ကြီးတွေအကုန်လုံးတို့ဟာလေအဲ့ဒီကျွန်ခစ်ကြီးတဲ့မှာယော့နှော့ပြီးတော့ဒုက္ခရောက်သွားခဲ့ကြရတာပဲဆိုတာကိုဘယ်သူမှငြင်းနိုင်ပွဲမရှိပါဘူး။အဲ့ဒီနီးနဲ့ပဲသင့်အမိကိုငါဖျက်ဆီးမိတဲ့။အဲ့ဒါဘာအတိတ်ပဲလေ။ဒါဟာသင့်အမိနိုင်ငံတော်တစ်ခုလုံးကိုငါဖျက်ဆီးပစ်မယ်ဆိုတဲ့သဘောပဲဖြစ်ပါလေ။မိတ်ဆွေအပေါင်းတို့အဲ့ဒီအချက်ဟာကျွန်တော်တို့တစ်ချိန်လုံးပြော့ပြော့နေတဲ့လူအဖွဲ့အစည်းကြီးတစ်ခုလုံးကိုအဖဖျားသခင်ဟာမိမတယောက်နဲ့ကိုစားပြုတ်တတ်တယ်ဆိုရကိုသတိထမှန်ပေးလိုက်တယ်လို့ပဲလို့ကျွန်တော်ယင်တဲ့မှာခစားရပါတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး၄အငယ်၆နဲ့9ကိုဆက်လက်နားဆင်ကြည့်ကြပါ။ငါလူတို့သည်ပညာနည်းသောကြောင့်ဆုံးရှုံးကြ၏။သင်သည်ပညာကိုပယ်သောကြောင့်ငါယစ်ပရောဟိတ်အဖြစ်သို့မရောက်စေခြင်းဟာသင်ကိုငါပယ်မည်။သင်ဤဖျားသခင်တရားကိုသင်မေ့လျော့သောကြောင့်သင်ဤသားသမီးတို့ကိုငါမေ့လျော့မည်။သူတို့သည်ဘုံတိုးပွားသည့်အတိုင်းငါကိုပြစ်မှားကြပြီတို့ဖြစ်၍သူတို့ဤဘုံကိုငါအရှက်ကွဲစေမည်အဲ့ဒီဖော်ပြချက်တွေကပညာနည်းတယ်ဆရာဟာ BA BSc တို့ MBBS တို့ BDS တို့ PhD တို့လို့ခေါ်တဲ့ပါရဂူဘွဲ့ကြီးတွေနေပါသွားတာကိုမဆိုလိုပါဘူးသိပ္ပံအတတ်တွေအဘိဓမ္မာပညာကြီးတွေမတက်မကျွန်းကြတာကိုမဆိုလိုပါဘူးထာဝရဘုရားကိုသိကျွန်းခြင်းနှုတ်ကပတ်တော်အတိုင်းကြင့်ကြံပြုမှုခြင်းတို့ယော့ပါသွားတာကိုဖော်ပြလိုက်ပါ रे ဒီအပိုင်းကလေးကိုရောက်တော့ကျွန်တော်ဟာသုတ်တန်ကျမ်းသင်ခန်းစာတွေကိုအမှတ်ရမိပါ रे သုတ်တန်ကျမ်းသင်ခန်းစာတွေဟာအဖဖရာသခင်ကိုကြောက်ရွံ့ခြင်းသဘောဟာပညာရဲ့အချုပ်အခြာဆိုတာကိုအဓိကရထားမိမောင်းထိုးဖော်ပြတဲ့ကျမ်းများဖြစ်ပါ रे သုတ်တန်ကျမ်းအခန်းကြီး1ရဲ့အငယ်9မှ9အတွင်းမှာအခုလိုကျွန်တော်တို့မြင်နိုင်ပါ रे ထာဝရဘုရားကိုကြောက်ရွံ့သောသဘောသည်ပညာ၏အချုပ်အခြာဖြစ်၏လူမိုက်တို့သည်ပညာနှင့်ဥပရိသကိုမထီမဲ့မြင်ပြုတတ်ကြ၏။ငါသာအဖအီနီးဥပရိသကိုနားထောင်တော့အမိဤတရားကိုလည်းမပယ်နှင့်ထိုနီးဥပရိသတရားတို့သည်သင်ဤခေါင်း၌တင့်တယ်သောဥယျ၊သင်ဤလေပင်၌ပတ်ရသောလေဆွဲဖြစ်ကြလိမ့်မည်တဲ့။မိတ်ဆွေအပေါင်းတို့ခမညာအခုကျွန်တော်တို့လေ့လာနေတဲ့ဟောရှေအနာဂတ်တိနဲ့ဒီသုတ်တန်ကျမ်းစကားတွေကိုဆက်ဆက်လိုက်မယ်ဆိုရင်အခုဒီသုတ်တန်ကျမ်းမှာဖော်ပြတဲ့အဖအီနီးဥပရိသဆရာဟာအဖဖျားသခင်ရဲ့နှုတ်ကပတ်တော်အဆုံးအမတွေမှာတည်နေဖို့အမိဤတရားဆိုရဟာအဖဖျားသခင်ကတဆင့်လူအဖွဲ့အစည်းပေါ်မှာထားရှိတဲ့မေတ္တာတရားသစ္စာတရားတို့အပေါ်မှာတည်မီနေကြဖို့ဆိုတဲ့အချက်တွေကိုအလေးအနက်ဖော်ပြနေတယ်လို့ကျွန်တော်ဆိုခြင်းပါတယ်အခုဆိုရင်အဖဖျားသခင်ရဲ့အလေးအလာကိုနားမလဲကျေးဇူးတော်ကိုမေ့လျော့နှုတ်ကပတ်တော်ကိုမလိုက်နာနိုင်တဲ့လူမျိုးတော်ဟာအလိုအလျောက်ပညာနဲ့သွားရပြီတရားမလို့ငါရဲ့ယစ်ပရောဟိတ်အဖြစ်ကလည်းငါပယ်ပြီတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့လူမျိုးတော်ဟာကဘာတစ်ခုမိသားစုကြီးကိုဘုရားသခင်ရဲ့ကောင်းကြီးမင်္ဂလာတွေကိုဝေမျှဖို့ရန်အတွက်ယစ်ပရောဟိတ်အမျိုးဖြစ်စေဖို့ရန်ဘုရားသခင်အလိုတော်ရှိခဲ့တယ်ဆိုတာကိုကျွန်တော်တို့မေ့လို့မရနိုင်ပါဘူးထွက်မြောက်ရာကျမ်းအခန်းကြီး19အငယ်5နဲ့6ကိုပြန်ကြည့်ပါထို့ကြောင့်ယခုတွင်သင်တို့သည်ငါစကားကိုအမှန်နားထောင်၍ငါပရိညင်ကိုစောင့်ရှောက်ခြင်းအခြားသောလူမျိုးတကားတို့တည်းသင်တို့သည်ငါပိုင်တိုက်သောဗန္ဒာတော်ဖြစ်ရကြလိမ့်မည်မြေကြီးရှိသည်မြသည်ငါ၏ဥစ္စာဖြစ်၏။သင်တို့သည်လည်းမင်းစည်းစိမ်ရှိသောယစ်ပရောဟိတ်မျိုး၊တန်ရှင်းသောလူမျိုးဖြစ်ရကြလိမ့်မည်။ဟူသောအမိန့်တော်ကိုဣသရေလအမျိုးသားတို့အားဆင့်ဆိုလော့။မရှင်းဘူးလား။အခုတော့အဲ့ဒီလူမျိုးတော်ဟာအလွန်ကောင်းမွန်တဲ့ဘုရားသခင်အခွင့်အရေးတွေနဲ့ဝေးခဲ့ကြရပြီ။တခါဆဲပြီးတော့မင်းတို့ရဲ့သားသမီးတွေဟာလေဘုံတိုးပွားတဲ့ဂျားတွေကပဲငါကိုပြစ်မှားနေကြတဲ့အတွက်အဲ့ဒီဘုံတကိုးတွေကိုအရှက်ကွဲเสียဖြစ်ဖို့ငါစီရင်မယ်တဲ့ကြက်သိမ်းမွေးညင်းထလောက်အောင်ပြင်းထန်လွန်းလှတယ်လို့ကျွန်တော်ခန်းစားမိပါတယ်မိတ်ဆွေအပေါင်းတို့လူအဖွဲ့အစည်းရဲ့အစမှတုန်းကအာဒံအေဝါတို့မောင်နှံဟာအဖဖခင်သခင်ရဲ့ဘုံတော်ယောင်ဝါနဲ့ရစ်ပတ်ထားခဲ့လို့အဝတ်တောင်မှဝတ်เสียမလို့လောက်အောင်ကိုယောင်ကိုဝါတောက်ပါခဲ့တယ်အပြစ်ဒုစရိုက်ကိုမှီတွယ်လိုက်တဲ့တဲ့ပြိုင်နဲ့အဲ့ဒီဘုံတော်ယောင်ဝါတို့ဟာလှစ်ခနဲ့ကွာကြပြီးတော့ဘဝရှောခဲ့ရတယ်ဆိုတာတွေ့ကိုတရိယာဖို့အထူးပဲလိုပါ रे အဲ့ဒီအတိုင်းပါပဲဣသရေလလူမျိုးတို့အဖို့အဖဖျားသခင်ရဲ့ဘုံတော်ဟာသူတို့ရဲ့တဲတော်ဘော်ကိုဆင်းသက်ပေးတယ်ယေရုရှလင်ဗိမာန်တော်ကြီးအပေါ်မှာလည်းတည်ရှိခဲ့တယ်ဒါကြောင့်မို့လဲသူတို့ရဲ့ဘိုးဘေးတွေရဲ့ခစ်ရှောလမုန်မင်းကြီးရဲ့ခစ်စီအထိရှီဘာဘယင်မကြီးအပါအဝင်အတိုင်းတိုင်းအနိုင်နိုင်ငံကမင်းသားတွေမင်းသမီးတွေ ကိုစလေတော်ကြီးတွေဟာဣသရေလတိုင်းနိုင်ငံကိုလာပြီးတော့ကြီးခဲ့ကြရတယ်။ဘုံတော်ကိုဖူးမြင်ခဲ့ကြရတယ်ဆိုတာတွေ့ကိုကျွန်တော်တွေ့ခဲ့ကြရပါတယ်။အခုတော့အဲ့ဒီအဖရဲ့ဘုံတော်ဟာသူတို့စီကနေစွန့်ခွာသွားခဲ့ပြီဆိုတာကိုကျွန်တော်တို့သိနိုင်ပါတယ်။နောက်တစ်ခါလူမျိုးတော်မှနိုင်ငံရေးလူမှုရေးအရာအောင်ပွဲတွေဟာလေဘုံတော်ကိုခံစားရတာနဲ့အမျှအမျိုးမျိုးသောအောင်မြင်ခြင်းတို့အဖြစ်သူတို့၌ပြည့်ဝခဲ့ပါတယ်။အခုအချိန်ကာလမှာတော့ဣသရေလတို့ရဲ့အဲ့ဘုံတကူတွေဟာလွင့်စင်ကြည်ပြက်အရှက်ကွဲကြရတော့မယ်ဆိုတာကိုအဖဖျားသခင်သတိပေးလိုက်ပါတယ်မိတ်ဆွေအပေါင်းတို့အရှက်ကွဲတယ်ဆိုတာဟာနော်ကျွန်တော်လူကြီးတွေရှက်လို့ရည်တယ်ဆိုတာမျိုးတို့ဇက်ထဲကမင်းသားမင်းသမီးလေးတွေရှက်လို့ဆိုပြီးတော့ခေါင်းကလေးငုံပြီးတော့ခြေောက်ကလေးဆောင်သူများယင်ဘက်ကိုလက်သီးကလေးနဲ့ထုပြီးတော့ရှက်ကိုရှက်ကန်လှုပ်တာမျိုးကိုမဆုလို့ဘူးလူအဖွဲအစည်းကြီးနဲ့ခြီးပြီးခံရတဲ့အပြစ်ဒဏ်ရှိရင်ဆွဲဂုံသိက္ခာတွေဂုံတတ္တိတွေကိုအထင်ကြီးနေရာကနေပြီးတော့အဲ့ဒီဂုံတတ္တိတွေပြုတ်ပြုတ်ပြုံသွားရခြင်းကိုအမိသဲပြုတ်ပြီးတော့အကြီးအကျယ်အထင်ကြီးနေတဲ့ကိုဘဝကိုတိုင်းဟာကိုကိုပြန်ပြီးတော့နလန်မထူနိုင်လောက်အောင်ချက်လှန့်ခြင်းပဲလို့ကျွန်တော်ခံယူမိပါတယ်ကျွန်တော်မကြာခဏပြောဘူးတဲ့ Men are defeated by their own strength လို့ခေါ်တဲ့ကိုရှူးတွေကကိုကိုပြန်ပတ်ခြင်းတွေကိုဆုလိုခြင်းပါဟောရှိအနာဂတိကျမ်းအခန်းကြီး၄အငယ်၈နဲ့ကိုငါလူတို့ဤအပြစ်ဖြေရာရစ်တို့ကိုစားလျက်နှင့်ပင်ထိုအပြစ်ကိုစိတ်ဆွဲလန်းတတ်ကြ၏ထို့ကြောင့်လူတို့၌ဖြစ်သကဲ့သို့ရစ်ပရောဟိတ်၌ဖြစ်လိမ့်မည်သူတို့အကျင့်များကိုငါစစ်ကြော၍အသီးအသီးပြုမှုသမျှအတိုင်းအကျိုးအပြစ်ကိုပေးမည်ရှင်းနေပါပြီမိတ်ဆွေခေါင်းဆောင်ပိုင်းကြွေကအစဖောက်ပြန်တယ်ဝသဝရောဖြစ်တယ်တာမန်ပြည်သူတွေနဲ့အတူရောနှောတော်ကောဖြစ်တယ်အကုန်လုံးကိုဘုရားသခင်အပြစ်စီရင်မယ်တဲ့ကျွန်တော်ဟာအခုအပိုင်းမှာယေရမိအနာဂတ်ကျမ်းအခန်းကြီး14ရဲ့အစပိုင်းကအဖဖျားသခင်ရဲ့စီရင်တော်မူခြင်းအကြောင်းတွေကိုဖတ်ရှုမိပြီးတော့အဲ့ဒီအချိန်ကဣသရေလကိုပေးလိုက်တဲ့အနာဂတ်နဲ့ကျွန်တော်ရဲ့မျက်မှောက်ခေတ်လူအဖွဲ့အစည်းအတွက်များစွာယဉ်လင်းမိပါတယ်။တစ်ချိန်တည်းမှာပဲပရောဖက်ကြီးယေရမိမှတဆင့်ကျွန်တော်ကိုပြင်းထန်စွာဖော်ပြခဲ့တဲ့အချက်တစ်ခုကိုအလေးအနက်ပြန်ပြီးတော့စဉ်းစားမိပါတယ်။ထာဝရဘုရားမိန့်တော်မူသီကားလူကိုကိုးစား၍လူသတ္တဝါကိုအမိပြုသဖြင့်စိတ်နှလုံးတည်း၌ထာဝရဘုရားထံတော်မှထွက်သွားသောသူသည်ကျင့်အပ်သောသူဖြစ်၏ထိုသူသည်လွင်ပြင်၌ရှိသောသစ်ပင်ကြောက်ကဲ့သို့ဖြစ်၍ကောင်းကျိုးရောက်ကြောင်းကိုမသိရအဘယ်သူမျှမနေသောဆာမီတွေးချောက်သောလွင်ပြင်၌နေရလိမ့်မည
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မောင်းချမိုင်းတဲ့ကဟောရှိနဂတိချံခန်းကြီးလေးအခန်းငယ်10ကနေအခန်းငယ်19အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့